မြန်မာနိုင်ငံမှာညီညွတ်ရေးအတွက်ဒီဇင်ဘာလတည်းမှာသဘောတူညီချက်ရဖို့စစ်ကောင်စီအကြီးအကဲကမျှော်လင့်နေသလိုညီညွတ်ရေးအတွက်ချုပ်ဆိုထားတဲ့ NCA အပြည့်အစာချုပ်ဟာမပြတ်ပြဲပဲဆက်လက်တည်ရှိနေပြီးဆွေးနွေးမှုတွေဆက်လုပ်ဖို့စစ်ကောင်စီပြောခွင့်ရကပြောကြပါတယ်။တိုင်းသားလက်နက်ကိုင်အဖွဲ့တချို့ကတော့ NCA ကိုလက်မခံသလို NCA ကိုသဘောတူလက်မှတ်ထိုးထားတဲ့အဖွဲ့တချို့နဲ့လည်းတိုက်ပွဲတွေပြန်ဖြစ်နေတာပါ။အခုလိုညဉ့်ညံ့ရေးအတွက်ဆွေးနွေးပွဲရှင်မတိုးနိုင်ဖြစ်နေချိန်မှာစစ်ကောင်စီဘက်ကရွေးကောက်ပွဲလုပ်ဖို့ကြိုးပမ်းနေတာဟာမြမအကြက်တဲအတွက်အဆင်မပြေနိုင်ဘူးလို့သုံးသပ်သူတွေကဆိုပါတယ်မေးမြန်းထားတဲ့ကိုဝင်းမင်းကတင်ပြมาဖြစ်ပါတယ်ဗျာ
ဟုတ်ကဲ့ပြီးခဲ့တဲ့အပတ်ကကျင်းပခဲ့တဲ့စစ်ကောင်စီစည်းဝေးမှာဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကဒီညဉ့်ညံ့ရေးဆိုင်ရာဒီဇင်ဘာမျှော်လင့်ချက်အပြင်ရွေးကောက်ပွဲကိုလည်းသတ်မှတ်ချိန်အတွင်းကျင်းပနိုင်ဖို့အတက်နိုင်ဆုံးကြိုးပမ်းဆောင်ရွက်နေတယ်လို့ဆိုခဲ့ပါတယ်မနေ့ကလည်းစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စောမင်းထွန်းကတချို့တိုင်းသားအဖွဲ့ခေါင်းဆောင်တွေပြောနေတယ်လို့သတင်းထွက်နေတယ်လို့ NCA စာချုပ်လုပ်ငန်းစဉ်ကပြတ်သွားတာရက်နေတာမဟုတ်ဘဲဆက်သွားနေတယ်လို့သတင်းစာရှင်းလင်းပွဲမှာအခုလိုပြောခဲ့ပါတယ
်လွတ်တော်အစိုးရတမတော်ပေါ့နော်ပုံကူလုံးမပြည့်စုံတဲ့အတွက် NCA ရပ်တန့်နေရယ်ဆိုတော့ဒါအကြောင်းပြချက်တစ်ခုပဲဖြစ်ပါလိမ့်မယ်ရပ်တန့်နေတာအကြောင်းမရှိပါဘူးနောက်အစိုးရဖြစ်လာမဲ့လူတွေရှိပြီးသားဖြစ်တယ်နောက်လွတ်တော်ထဲမှာဝင်လာမဲ့နိုင်ငံရေးပါတီတွေရှိပြီးသားဖြစ်တယ်ဒါကြောင့်မလို့ကျွန်တော်တို့ကအစင်းသိဆွေးနွေးထားခြင်းဖြစ်ပါတယ်။အဲ့တော့ဆွေးနွေးခြင်းအပြင်ဘာရမလဲ။မဆွေးနွေးခြင်းအပြင်အဘာရမလဲ။နောက်အနာဂတ်ကိုကျွန်တော်မပြောဘူး။ပြစ်ဆုံးပါမယ်ကျွန်တော်ပြောမယ်။ဆွေးနွေးခြင်းအပြင်ဇပွဲပေါ်မှာဆွေးနွေးမယ်။ဇပွဲပေါ်မှာခင်ဗျားတို့ညှင်းခုံနေမယ်ဆိုရင်လက်တွေ့မြေပြင်မှာပြိပက္ခတွေနေသွားမယ်။ကျွန်တော်ပြောချင်တာလက်တွေ့မှာမြေပြင်မှာမသေးဘူးပဲအရေးကြီးတယ
်။ဒါပေမဲ့ဒီပေါ် KNU အထွေထွေအတွင်းအမှုဖတိုတာတို့မူကတော့
အခုလုံနေတဲ့ဆွေးနွေးပွဲတွေကအမှန်တကယ်ကတော့အနှစ်သာရကင်းမဲ့ပြီးတော့ဟန်ပြတာလေးဖြစ်ခဲ့တဲ့အခြေအနေအောက်မှာတော့ဘလို့မှကျွန်တော်တို့ဖွဲ့စည်းပုံအခြေခံပြင်ကြရလဲမလို့ဘူး2008ဖွဲ့စည်းပုံကလည်းငကိုတဲဟိုကအာဏာသိမ်းပြီးတဲ့ဟိုကပြတ်သွားပြီးပြတ်တဲ့ဟာကိုပြင်တဲ့ဟာကလည်းအမှန်တကယ်ကတော့ပြည်သူလူထုနိုင်ငံတကာလှည့်စားဖို့ပဲဖြစ်တယ်ထိုနည်း၎င်းပဲဒီအာဏာသိမ်းလိုက်တဲ့အတွက်ကြောင့် NCA ရဲ့အခြေခံတွေဖြစ်တဲ့ညှိနှိုင်းဆွေးနွေးအဖြေရှာခြင်းတို့အဲ့ဒီအခြေခံကအစအကုန်လုံးကိုဖောက်ဖျက်လိုက်တာဖြစ်ပါတယ်အဲ့အတွက်ကြောင့် NCA ကလည်းဒီစစ်အာဏာသိမ်းတဲ့အတွက်ကြောင့်လည်းသူကဘလို့မှတရားဝင်မှုမရှိတော့ဘူးဆိုတာကိုကျွန်တော်ပြောချင်တာဖြစ်ပါတယ
်ဒါအပြင် NCA မထိုးဘဲတဖွဲ့ချင်းအပြည့်ရစာချုပ်ချုပ်ခဲ့ပေမဲ့အခုစစ်ပွဲတွေပြန်ဖြစ်နေတဲ့ KNPP KNE မျိုးသားတွတ်တရေးပါတီပြောခွင့်ရခူးဒန်နီယယ်ကလည်း
ကျွန်တော်ကတော့ DNC ကိုလူကိုရဲလက်ခံမှုအဲ့ဒါကျွန်တော်လည်းမထူးခဲ့ဘူးကျွန်တော်တို့နေနေဒီ NC ကလည်းဒီမြင့်ချင်းကြီးကိုပို့ဆောင်နိုင်မှာမဟုတ်ဘူးဆိုရဲပုံမှန်ကျွန်တော်သိရှိပြီးတော့လက်မထူးခဲ့ပါဘူးဆိုတော့ဒီအနာပိုင်းကြီးတွေကကြပ်ပြီးဘာမရှိတော့လို့ကျွန်တော်တို့လူကိုယ်ရဲ့ခံယူထားမှာ
အခုလိုဆေးအနာသိမ့်ပြီးတရားဝင်မှုပြတ်ခဲ့တယ်လို့တိုင်းသားအဖွဲ့တချို့ကပြောနေချိန်မှာပြည်ရင်းပြည်ပတရားဝင်မှုတစုံတရာပြန်ရရေးစစ်ကောင်စီကရွေးကောက်ပွဲလုပ်ဖို့ပြင်နေတယ်လို့သုံးသပ်သူတွေကလည်းဆိုပါတယ်ဒီရွေးကောက်ပွဲအပေါ်မကြာခင်မြန်မာပြည်ကိုသွားဖို့ရှိနေတဲ့အာဆီယံအရှေ့တောင်အရှာနိုင်ငံများအဖွဲ့ရဲ့လက်ရှိအလှည့်ကျထူးကိုယ်စားလှယ်ကမ္ဘောဒီးယားနိုင်ငံသားဝင်ကြီးအစင်ခံခဲ့ပုံကိုမြန်မာရေးလေလာသုံးသပ်သူတီဘောမြွနယ်ကပြည်သူ့လွှတ်တော်မဟောင်းဦးရထွန်းက
ပရက်စခွန်ကသူအာဆီယံထိပ်သီးအစည်းအဝေးပဲမှာတင်တဲ့ report ကထွက်လာတဲ့အထက်မှာလည်းအဲနောက်ဆုံး conclusion အနေနဲ့အချက်ရှိချက်ပါတဲ့ဒီပြောဆိုချက်ထဲမှာဒီရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့အာဆီယံအသင်းဝင်နိုင်ငံတချို့ကရောဒီကမ္ဘာနိုင်ငံတချို့ကအမေရိကန်လိုနိုင်ငံမျိုးကပြင်းထန်ကန့်ကွက်နေပေမဲ့ပြည်တွင်းကသူပြစ်ဆုံးခဲ့တဲ့နိုင်ငံရေးပါတီတွေနဲ့တချို့ EU တွေကတော့ရွေးကောက်ပွဲကထပ်ပေါက်ဖြစ်တယ်ရွေးကောက်ပွဲလှုပ်တဲ့နယ်ဆိုတဲ့ဟာကိုပြောသွားတယ်ဆိုတဲ့အကြောင်းကိုသူထည့်ပြောထားတာရှိတယ်အာဆီယံအသင်းဝင်နိုင်ငံတွေစဉ်းစားဖို့ပြောတယ်လို့ကျွန်တော်ကတော့ယူဆပါတယ
်ဗျဒါပေမဲ့ဒီရွေးကောက်ပွဲအပေါ်ဖတိုတာတို့မှုကတော့
အခုရွေးကောက်ပွဲတွေပြန်လုပ်မယ်ဆိုတဲ့ကိစ္စကဘလို့မှတရားဝင်မှုမရှိတဲ့ရွေးကောက်ပွဲတွေဖြစ်ပြီးတော့ရွေးကောက်ပွဲဆိုတာကဒီမိုကရေစီစနစ်ဒီမှာမှတ်တိုင်တစ်ခုအနေနဲ့နားလည်လို့ရပြီမဲ့ဒီနေ့ပြုလုပ်လိုက်တဲ့ရွေးကောက်ပွဲဟာအာဏာရှင်သက်ဆိုးရှည်ရေးကိုဦးတည်သွားတဲ့အတွက်ကြောင့်ဒီရွေးကောက်ပွဲနဲ့ပတ်သက်လို့ကတော့ဘလို့မှကျွန်တော်တို့လက်ခံလို့မရဘူးအဲ့ဒါကြောင့်ဒီရွေးကောက်ပွဲကိုကျွန်တော်တို့ KNU အနေနဲ့ကတော့ဆန့်ကျင်တယ်အဲ့ဒါကြောင့်ဒီရွေးကောက်ပွဲမှာပါဝင်မှုတွေလည်းကျွန်တော်တို့စစ်အာဏာရှင်စနစ်သက်ဆိုးရှည်ဖို့အတွက်ထပ်ပြီးတော့ဆီလောင်းပေးတဲ့ပုံစံမျိုးပဲဖြစ်တယ်လို့ကျွန်တော်နားလည်ပါတယ
်ဒီရွေးကောက်ပွဲအပေါ် KNPP အတွင်းမှုတက်လဲဖြစ်တဲ့ခူးဒန်နီယယ်က
ဒီရွေးကောက်ပွဲကတရားမဝင်ဘူးနှောင်းမမျက်စောလေးလေးမကောက်ဘူးဆိုတော့ခွေကြီးတော်ဝင်မြက်ကလေးပြောရတယ်ဒီအခုသူ့တိုက်နေတဲ့ PDF ဒီအလုံးကလည်းဒီအကိုလက်ခံမှာမဟုတ်ဘူး And now the Europe where 2 years ago, I mean, to pay out to load of money, if they to pay out in the Yala Lame Lodomo on my table. 2 good dollars in the Ludiga, 2 settled on him, I mean, to look at all the Europe where table, the Pemaro, Nichang, the Kobe, the Pemaro, Swago to name him.
Tabime, Lame, Yuka, where to a second scene in a Jin and Yagere, NLD, Muta Democracy, Pueyo Party, Gauzan, Don San Sujin, Sunebi, Alo, Wimpia, Name, Nita, Pandina, and Topo, Chinai Beme, Agulu, Chipo, Lala Garo, Nelon, Nelu, Tonta, Turiga, Sony Barak.